ကိုကဒေတာဦးစီးအဖွဲ့ဥရဟောင်းပယ်ဆောက်ချိန်အပါဝင်တရုတ်နိုင်ငံကအွန်လိုင်းရာဇဝတ်မှုနဲ့အလို့ရှိနေသူ၁၀ဦးကိုမြန်မာဘက်ကတရုတ်နိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံတပ်ရုံးကထုတ်ပြန်လိုက်ပါတယ်။အခုဇန်နဝါရီလ30ရက်နေ့ကနေပြည်တော်လေစစ်ကနေတရုတ်လုံခြုံရေးတပ်ဖွဲ့တွေကိုလွှဲပြောင်းပေးခဲ့တာဖြစ်ပြီးညပိုင်းမှာပဲတရုတ်နိုင်ငံကိုရောက်ရှိသွားပြီလို့တရုတ်ဒီသတင်းမှန်တယ်ဆိုတာမြန်မာစစ်ဘက်သတင်းရပ်ကွက်ဘက်ကလည်းအတည်ပြုချက်ပေးပါတယ်။ဖမ်းဆီးခံသူတွေအထက်ပယ်ဆောက်ချိတ်ရဲ့သားဖြစ်သူကိုကပြည်သူစစ်ခေါင်းဆောင်ပယ်ရင်ချန်းနေကြဆောင်တက်ခေါင်းဆောင်ဘိုးဘူးကြီးဝေဆန်းခေါ်ဝေဟွမ်းယန်ကိုကတထေရှိုချက်ချန်တို့လည်းပါဝင်ကြတယ်လို့သိရပါတယ်ပယ်ဆောက်ချိတ်ကမြန်မာစစ်တပ်နဲ့မဟာမိတ်ပြုခဲ့တဲ့ကိုကနေကြဆောင်တက်ခေါင်းဆောင်တူဖြစ်သူလို့2019နှစ်မှာမြန်မာစစ်တပ်အနွယ်ကြန့်ခိုင်ရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးခံရသူလည်းဖြစ်ပါတယ်မြောက်ပိုင်းတိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့ရဲ့တသုံးညာနှစ်ခုစစ်စေးကာလနောက်ပိုင်းသူ့ကိုမြမအစိုးရကခေါ်ယူထိမ့်သိမ်းထားခဲ့တာပါတရုတ်နိုင်ငံဘက်ကအွန်လိုင်းရာဇဝတ်မှုနဲ့သူ့ကိုအလို့ရှိကြောင်းထုတ်ပြန်ခဲ့ပြီးနောက်အခုမှလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်လက်ရှိချိန်ထိအွန်လိုင်းရာဇဝတ်မှုနဲ့ပြစ်မှုကျူးလွန်ကြောင်းတန်တရားရှိသူ4,400ကိုမြမနိုင်ငံဘက်ကနေတရုတ်နိုင်ငံဘက်ကိုလွှဲပြောင်းခဲ့ပြီးဖြစ်တယ်လို့တရုတ်တန်ယုံကထုတ်ပြန်ပါတယ်တရုတ်နိုင်ငံကအလို့ရှိခဲ့တဲ့ကြံခိုင်ရေးပါတီလွှတ်တော်ကိုယ်စားလှယ်ဟောင်းကိုကပြည်သူစစ်ကောင်းဆောင်မီးရှောက်ချမ်းနဲ့သူ့မိသားစုတွေကိုလည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းကမြန်မာစစ်ကောင်စီဘက်ကဖမ်းဆီးခဲ့ရမှာမီးရှောက်ချမ်းကတော့ဖမ်းဆီးစဉ်ကိုကိုကိုအစိုးရစီရင်သွားခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်